အမေရိကန်ပြည်ထောင်စုပြည်ဝင်ခွင့်ဗီဇာကန့်သတ်နိုင်ငံစီးရင်တိုးချဲ့သွားဖို့ရှိတာမှာမြန်မာနိုင်ငံပါတယ်ဆိုပြီးသတင်းတွေထွက်နေတာနဲ့ပတ်သက်လို့အမေရိကန်ဘက်ကမြန်မာနိုင်ငံတာဝန်ရှိသူတွေကိုတစုံတရာပြောဆိုသိပေးထားတာမျိုးမရှိဘူးလို့မြန်မာတမ်မတ်ကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံသားတချို့ကိုအမေရိကန်ကဌာနေပြန်ပို့တဲ့လုပ်ငန်းစဉ်တွေမှာလည်းမြန်မာဘက်ကပူးပေါင်းမှုအားနည်းတယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းမြန်မာတမ်မတ်ကြီးကလက်မခံပါဘူး။ကိုသားညိုဦးကဆက်ပြီးတော့ပြောပြပေးမှာပါရှင်။
အမေရိကန်ပြည်တွင်းမှာကိုအငင်းပွားစရာဖြစ်နေတဲ့ပြည်ဝင်ခွင့်ထိန်းချုပ်ကန့်သတ်တဲ့နိုင်ငံစင်းကိုသမ္မတထရန့်အစိုးရအနေနဲ့ထပ်မံတိုးချဲ့ဖို့ရှိပြီးတော့ဒီထက်မှမြန်မာနိုင်ငံလည်းပါဝင်နေဆိုပြီးတော့အမေရိကန်နိုင်ငံရေးတွေကိုစောင့်ကြည့်ရေးသားတဲ့ Political ကရေးသားဖော်ပြလိုက်တာပါ။ဒါပေမဲ့လည်းဒီစင်းကိုအမေရိကန်အစိုးရဘက်ကတရားဝင်ထုတ်ပြန်တာမျိုးမရှိသေးသလိုမြန်မာပါဝင်မပါဝင်ဆိုတာကိုလည်း VOA ကနေပြီးတော့သိကြအတည်ပြုလို့မရသေးပါဘူး။အမေရိကန်နိုင်ငံဆိုင်ရာမြန်မာအသံမကြီးဦးအောင်လင်းကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ကအမေရိကန်တာဝန်ရှိသူတွေဘက်ကအသိပေးပြောဆိုတာဘာမှမရှိသေးဘူးလို့ VOA ကိုပြောပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကျွန်တော်တို့ရဲ့အဓိကဆက်သွယ်နေတဲ့ဌာနဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ဘာမှမကြားသေးဘူး။ဒါနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံအစိုးရရဲ့ဆုံးဖြတ်ချက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အမေရိကန်အစိုးရနဲ့အများအားပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ဟာလည်းသူတို့ကိုအသိပေးတာပြီးတာဖြစ်ပါတယ်။
ဟုတ်ကဲ့
အရင်ကတည်းကသူတို့ကန့်သတ်မှုလုပ်တယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်သည်ဒါရင်နဲ့သူတို့ကနေပြီးတော့တစ်ဖက်သက်နေပြီးတော့ကြီးညာထားခြင်းဖြစ်ပါတယ
်လက်တလုံးမှာလည်းမြန်မာနိုင်ငံမှာအပြောင်းလဲတွေတချို့ရှိပြီးတဲ့နောက်မြန်မာအမေရိကန်ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့အမေရိကန်တန်တမာတွေဘက်ကကြိုးပမ်းနေတာတွေရှိပါတယ်မြန်မာနိုင်ငံဘက်ကအမေရိကန်နိုင်ငံရေးလေးလာတဲ့အဖွဲ့တွေအတုတ်လိုက်အမေရိကန်ပြည်ထောင်စုကိုလာရောက်တာရှိတယ်လို့ပဲပြည်ထောင်ရေးနဲ့ပတ်သက်လို့လည်းမြန်မာကျောင်းသားတွေကိုအမေရိကန်မှာလာရောက်တင်ကြဖို့ဖိတ်ခေါ်တာတွေမပြတ်ရှိနေတာပါအမေရိကန်ပြည်ထောင်စုမှာအစ်မြင့်ပညာသင်ကြားလိုတဲ့မြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရရှိဖို့ပညာရေးပြပွဲကိုနှစ်ဆင့်စီစဉ်ကျင်းပပြီးတဲ့အကြောင်းအမေရိကန်တန်မတ်ကြီးစကော့မာဆီယာကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံသားတချို့ကိုအမေရိကန်ကနေပြီးတော့ထဏီပြန်ပို့ဖို့စီစဉ်ဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုပြီးတော့အမေရိကန်ဘက်ကအရင်နှစ်တွေတုန်းကဆွဆွဲခဲ့တာတွေရှိခဲ့မှုပါတယ်။ဒီကိစ္စမှာလည်းမြန်မာနိုင်ငံဘက်ကအပြည့်အဝပူးပေါင်းခဲ့တာပါလို့မြန်မာတန်မတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။
ဒီလူမြန်မာနိုင်ငံကိုပြန်ပို့တဲ့လူတွေကဆိုလို့ရှိရင်လည်းဒုက္ခတွေနေနဲ့ရောက်လာခဲ့ပြီးတော့ဘယ်နိုင်ငံကမှသူတို့နိုင်ငံကနေပြီးတော့လက်မခံနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆိုလို့ရှိရင်မြန်မာနိုင်ငံသားဟောင်းတွေကိုပြန်ပြီးတော့လက်ခံတဲ့သဘောထားကြီးစွာနဲ့ပြန်ပြီးတော့လက်ခံခြင်းဖြစ်ပါလေ
။ဟုတ်ကဲ့နောက်တစ်ချက်ကမြန်မာနိုင်ငံကနေပြီးတော့လာတဲ့ဗီဇာလာတဲ့ဝင်တဲ့လူတော်များများတချို့ဒီမှာနေထိုင်တဲ့ခါမှာဟိုတသန်းကုန်တဲ့အထိတသန်းလုံးတဲ့အထိနေထိုင်တာမျိုးတွေလည်းကျွန်တော်ကြားပါတယ်။အဲ့ဒါကြီးနဲ့ပတ်သက်လို့ရော
အဲ့ဒါနဲ့ပတ်သက်ပြီးတော့ဒါကတော့တူဦးချင်းပုတ်ကူရင်းနဲ့ဆိုင်ပါတယ်လို့တူပါတယ်နိုင်ငံသားအလုံးအားဆိုလို့ရှိရင်ရောက်တဲ့နိုင်ငံမှာသူတို့သတ်မှတ်ထားတဲ့စည်းကမ်းကိုလိုက်နာဖို့လိုအပ်ပါတယ်နေထိုင်ခွင့်တက်တန်းဟိုသတ်မှတ်ထားတဲ့နေထိုင်ခွင့်ကိုကျော်လွန်တဲ့ဟာကဆိုလို့ရှိရင်စည်းကမ်းဖောက်ပြက်တယ်လို့ကျွန်တော်တို့ယူဆပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့နိုင်ငံသားအောက်ဆိုလို့ရှိရင်လည်းသူတို့သက်တမ်းကျော်တဲ့လူတွေကိုဆိုလို့ရှိရင်ကျွန်တော်တို့ဥပဒေနဲ့ညီစည်းကမ်းဖောက်ပြက်သူတွေကိုအေးယူတာရှိပါလေအလားတူပဲအမေရိကန်နိုင်ငံကတော့ဒီလိုမျိုးလုပ်တယ်လို့ကျွန်တော်ယူဆပါတယ
်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသားတချို့ကိုထဏီပြန်ပို့ရေးလုပ်ငန်းစဉ်မှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့မြန်မာအစိုးရရဲ့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနောက်ပြည်ထောင်ဝန်ကြီးဌာနတို့ကညွှန်ကြားမှုချုပ်ကနေပြီးတော့ဝန်ကြီးအဆင့်ထိအရာရှိတွေနောက်သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တာ2018ခုနှစ်တုန်းကလုပ်ခဲ့မှုပါတယ်ဒါပေမဲ့လည်းအဲ့ဒီချိန်မှာကလေးကမြန်မာနိုင်ငံဘက်ကဒီလုပ်ငန်းစီအပေါ်မှာအပြည့်အဝပူးပေါင်းဆောင်ရွက်ခဲ့တာပါလို့မြန်မာတမ်မတ်ကြီးဦးအောင်လင်းက VOA ကိုပြောခဲ့မှုပါတယ်။အမေရိကန်ပြည်ဝင်ခွင့်ကန့်သတ်ဖို့နောက်တိုးနိုင်ငံစီရင်ထပ်ထုတ်ဖို့အတွက်စဉ်းစားနေရဆိုတာကိုတော့သမ္မတထရန့်ကသတင်းဌာနတွေကိုပြောခဲ့ပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတဲ့စီရင်အတိအကျကိုတော့သူကထည့်မပြောထားပါဘူးခင်ဗျာ။